ငါနေ့ညတော့ကတရုတ်ကမ်းခြေဆောင်တပ်ကဖမ်းဆီးထားတဲ့ထိုင်ဝမ်ငါးဖမ်းလီနဲ့တင်မတော်တွေကိုပြန်လွတ်ပေးဖို့ထိုင်ဝမ်ကမ်းခြေဆောင်တပ်ကဒီကနေ့တိုက်တွန်းတောင်းဆိုပါတယ်။မနေ့ကတရုတ်ကမ်းခြေဆောင်တပ်ကထိုင်ဝမ်နိုင်ငံသား2ယောက်နဲ့ရွှေပြောင်းအလုပ်သမား3ယောက်ပါတဲ့ထိုင်ဝမ်ငါးဖမ်းလီပေါ်တက်လာပြီးတရုတ်ပြည်မကြီးကစိတ်ကမ်းစီဥတီမောင်းသွားခဲ့တဲ့အကြောင်းထိုင်ဝမ်ဘက်ကပြောပါတယ်ဒီဖြစ်ရပ်ကိုနိုင်ငံရေးသဘောနဲ့မကင်တွယ်ပဲအကြောင်းရင်းကိုအမြန်ဆုံးရှင်းပြပြီးလေတွေနဲ့ငါးဖမ်းသမားတွေကိုပြန်လွတ်ပေးဖို့ထိုင်ဝမ်ကမ်းခြေဆောင်တပ်ဒုတိယညွန်ကြားရေးမှူးစီချင်းချင်ကတိုက်ပင်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်ထိုင်ဝမ်ငါးဖမ်းလေတချီမန88ကိုတရုတ်တင်မောနှစင်းကတရုတ်ကမ်းနဲ့နှီးပေမဲ့ထိုင်ဝမ်ထိန်းချုပ်ထားတဲ့ကင်မန်းကျွန်းစုအနားမှာအင်္ဂါနေ့ညတော့ကဂျားဖြတ်ဖမ်းဆီးခဲ့ကြောင်းထိုင်ဝမ်ရေချောင်းအာဏာပိုင်တွေကကြေညာချက်ထုတ်ပြန်ခဲ့တာပါတိုက်ချင်းမ88ငါးဖမ်းလေကိုထိုင်ဝမ်တင်မော3စီးနဲ့ကယ်ဖို့ဆီလွတ်ခဲ့ပေမဲ့ငါးဖမ်းတင်မောနဲ့ကတ်လို့ရတဲ့ကယ်ဆယ်ရေးတင်မောစင်းကိုတရုတ်တင်မော3စီးကတားဆီးပြီးဝင်မပါဖို့ပြောကြခဲ့ကြောင်းလည်းကြေညာချက်မှာပါရှိပါတယ်ခင်ဗျာ